ဒီကနေ့ဇွန်လ23ရက်နေ့24ရက်နေ့ကအာဏာရ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့ဒုတိယအကြိမ်နိုင်ငံလုံးဆိုင်ရာပါတီညီလာခံကျင်းပခဲ့ပါတယ်။အချိန်တိုတိုအတွင်းကျင်းပခဲ့တဲ့ညီလာခံမှာအစိုးရမူဝါဒအောင်မြင်အောင်ဝန်းရံအားပေးရေးဖွဲ့စည်းပုံပြည်ရေးအပအဝင်ရှေ့လုပ်ငန်းစဉ်5ရက်ချမှတ်ခဲ့ပါတယ်။ဒီရှေ့လုပ်ငန်းစဉ်5ရက်ထဲမှာဖွဲ့စည်းပုံပြည်ရေးဆိုတာဟာ2012ကြားဖြတ်ရွေးကောက်ပွဲမဝင်ခင်ကတည်းက NLD ပါတီရဲ့မူဝါဒတရအနေနဲ့ရှိခဲ့ပြီး2012ကြားဖြတ်ရွေးကောက်ပွဲမှာရော2015အထွေထွေရွေးကောက်ပွဲကြီးမှာပါပါတီရဲ့လုပ်ငန်းစဉ်ဖြစ်ပြည်သူတွေကိုချပြမဲဆွဲခဲ့တာပါ။တိတ်မကြခင်2015အထွေထွေရွေးကောက်ပွဲကျင်းပပြီးတာ3နှစ်ပြည့်ပါတော့မယ်။ဒီကာလအတွင်း NLD ပါတီအနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးပြောတာဆိုတာလှုပ်ရှားတာပြည်သူတွေမတွေ့မြင်ကြရပါဘူး။ဒီအတွက်ညီလာခံအပြီးသတင်းစာရှင်းလင်းပွဲမှာသတင်းတော်တွေကလည်း NLD ခေါင်းဆောင်တွေကိုအဲ့ဒီမေးခွန်းမေးခဲ့ကြပါတယ်။ NLD ပါတီဖွဲ့စည်းပုံပြင်ဆင်ရေးအကောင့်ထဲဖော်နိုင်ပါမလားဆိုတာခုတစ်ပတ်လေးလာသုံးသက်တင်ပြသွားပါမယ်
။အရင်ဗိုလ်ချုပ်မှုကြီးတန်းရွှေဦးဆောင်တဲ့စစ်အာဏာရှင်အစိုးရလက်ထက်မှာသူတို့စိတ်ကြိုက်ရေးဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုခဲ့ပါတယ်။အဲ့ဒီအချိန်ကလေးက NLD ဟာ2008ဖွဲ့စည်းပုံကိုလက်ခံခဲ့တာမဟုတ်ပါဘူး။တကယ်တကယ်2008ဖွဲ့စည်းပုံအခြေခံဥပဒေကိုလေ့လာကြည့်ရင်ဒီမိုကရေစီစနစ်နဲ့နည်းနည်းမှလိုင်လျောညီထွေမဖြစ်တဲ့အချက်တွေအများကြီးတွေ့နိုင်မှာဖြစ်ပါတယ်။တမန်တော်ဟာတတိတခြားရက်ဒီခွင့်ရပြီးရွေးကောက်ခံအစိုးရရဲ့စီမံခန့်ခွဲမှုအောက်ရှိနေတာတမန်ရွေးချယ်ရာမှာတမန်တော်ကမဲ25ရာခိုင်နှုန်းကိုရယူထားတာဥပဒေပြုလွှတ်တော်အသီးသီးမှာတမန်တော်သားအမတ်တွေ25ရာခိုင်နှုန်းနေရာယူထားတာအစိုးရအဖွဲ့ထဲမှာအရေးပါတဲ့ကာကွယ်ရေးပြည်ထောင်ရေးနေဆိုင်ရာဝန်ကြီး၃ယောက်ကိုတမရကဝေဦးစီးချုပ်ကစိတ်ကြိုက်ခန့်အပ်တာတိုင်းနယ်ပြည်နယ်အသီးသီးမှာဝန်ကြီးချုပ်ပြီးရင်အရေးပါဆုံးဖြစ်တဲ့နေလုံးဝန်ကြီးကိုတမရကဝေဦးစီးချုပ်ကခန့်အပ်တဲ့တမရသားအရာရှိတွေထဲသွင်းရတာဒေါ်ဆန်းစုကြည်ကိုတမရအဖြစ်တင်မြှောက်လို့မရနိုင်တဲ့ပုံမှန်59စာလုံးလိုမျိုးထဲသွင်းထားတာစတဲ့အချက်ပေါင်းများစွာရှိနေပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးငကိုကလေးက NLD မှာသဘောထားနှစ်မျိုးကွဲပြားခဲ့ပါတယ်။ပထမတစ်မျိုးကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဖြစ်ပြီးဒေါ်ဆန်းစုကြည်နဲ့ NLD ခေါင်းဆောင်အများစုကြီးရဲ့သဘောထားဖြစ်ပါတယ်။ဒုတိယတစ်မျိုးကတော့2008ဖွဲ့စည်းပုံကိုဖျက်သိမ်းပြီးဖွဲ့စည်းပုံအသစ်နဲ့အစားထိုးရေးဖြစ်ပြီးကွယ်လွန်သွားပြီဖြစ်တဲ့သတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်နဲ့ရှေ့နေကြီးဦးကိုနီတို့ရဲ့သဘောထားဖြစ်ပါတယ်။နောက်ပိုင်းဖွဲ့စည်းပုံပြင်ဆင်ရေးဟာ NLD ပါတီရဲ့မူဝါဒသဘောထားဖြစ်လာပါတယ်။
ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီး NLD ပါတီအတွင်းလေ့လာသုံးသပ်မှုတွေလုပ်ကြရမှာအချက်ပေါင်း168ချက်အထိပြင်ဆင်ဖို့လိုတယ်ဆိုပြီးသဘောထားထွက်လာပါတယ်။ဒါပေမဲ့အဲ့ဒီအချက်လက်တွေပြင်နိုင်အောင်ဘလို့တဏ္ဍာကဗျူဟာညှိဗျူဟာတွေနဲ့လုပ်ကြမလဲဆိုတာမျိုးကိုတော့ချမှတ်တာမတွေ့ကြရပါဘူး။2012ကြားဖြတ်ရွေးကောက်ပွဲဝင်ဒေါ်ဆန်းစုကြည်အပါအဝင် NLD အမှတ်40ကျော်လွှတ်တော်အသီးသီးတွေရောက်ပြီးနောက်ပိုင်း NLD ဟာဖွဲ့စည်းပုံပြင်ရေးတတိုင်းပြည်လုံးအတိုင်းအတာနဲ့စူးစမ်းလာပြင်ပါတယ်ဒီတစ်ခါပြင်ဖို့စူးစမ်းတာကတော့ပုံမှန်436ပါ NLD ခေါင်းဆောင်တွေနဲ့ဥပဒေပညာရှင်တွေကဖွဲ့စည်းပုံမှာအချက်အတော်များများပြင်ဖို့စူးစမ်းနေရင်တက်မတော်ခေါင်းဆောင်တွေနဲ့ညှိနေရမယ်တမရော်ဘက်ကသဘောမတူရင်ပြင်ဆင်ဖို့မလွယ်ဘူးဒါပေမဲ့ပုံမှ436ကိုသာပြင်ဆင်လိုက်နိုင်ရင်နောက်ပိုင်းဖွဲ့စည်းပုံပါဘယ်ပုံမှကိုပြင်ကျင်တည်ဖြစ်စေတမရော်ဘက်ကသဘောမတူလဲပြင်လို့ရသွားလိမ့်မယ်ဖွဲ့စည်းပုံပြင်ဆင်ရေးမှာပုံမှ436ဟာအရေးကြီးပြီးတကပေါက်လဲဖြစ်တယ်ဒီတကပေါက်ပွင့်သွားရင်ကျန်တာအားလုံးပြင်နိုင်လိမ့်မယ်လို့ယူဆပြီးပုံမှ436ပြင်ဆင်ရေးလှုပ်ရှားမှုလုပ်ခဲ့တာပါအ
ဲ့ဒီပုံမှ436ပြင်ဆင်ရေးNLD ခေါင်းဆောင်မှုနောက် 88 မျိုးဆက်ចောင်းသားခေါင်းဆောင်တွေပါဝင်လူထုလူတန်းစားအဖွဲ့ပေါင်းစုံနဲ့ပြည်သူအများစုကြီးကထောက်ခံတာတွေ့ရပါတယ်။ဒါပေမဲ့ NLD ပါတီခေါင်းဆောင်တွေမတွက်မိတဲ့အချက်ကသူတို့လူလားသလိုပုံမှန်436ကိုသာပြင်ဆင်လိုက်နိုင်ရင်နောက်ပိုင်းတက်မရော်သဘောထားမပါလဲဖွဲ့စည်းပုံတစ်ခုလုံးကိုလူသလိုပြင်ခွင့်ရသွားမှဖြစ်ပြီးတက်မရော်ခေါင်းဆောင်တွေနဲ့တက်မရော်တစ်ခုလုံးရဲ့ကံကြမ္မာရွေးကောက်ပွဲတွေလက်ထဲရောက်သွားလိမ့်မယ်ဆိုတာကိုတမရိုဘက်ကတိနေတဲ့အချက်ပဲဖြစ်ပါတယ်ဒီအတွက်ဖွဲ့စည်းပုံပြင်ဆင်ရေးမှာပုံမှန်436ပြင်ဆင်ရေးဆိုတာဟာအခက်အခဲဆုံးဖြစ်လိမ့်မယ်ဆိုတာသဘောမပေါက်လို့အဲ့ဒီလှုပ်ရှားမှုလုပ်ခဲ့တာလို့သုံးသပ်နိုင်ပါတယ်တကယ်လဲအဲ့ဒီပုံမှန်436ပြင်ဆင်ရေးလုံးဝမအောင်မြင်ခဲ့ပါဘူးတမရိုဦးသိန်းစိန်အစိုးရလက်ထက်လက်နက်ကင်တိုင်းသားတွေနဲ့ညီညာရေးလုပ်ပြီးနောက်ပိုင်းဖွဲ့စည်းပုံပြင်ရေးစကားပြောလာပါတယ်တ တမနာဦးသိန်းစိန်ပြောတာကတော့အစိုးရလွှတ်တော်တက်မရောနိုင်ငံရေးပါတီအရက်ပဲအဖွဲ့အစည်းလက်နက်ကင်တိုင်းသားတွေအားလုံးပါဝင်တဲ့ငင်းငယ်ညီလာခံကြီးတွေကျင်းပမယ်အဲ့ဒီရလာတဲ့သဘောတူညီချက်တွေကိုလွှတ်တော်တဲ့တင်ပြီးဖွဲ့စည်းပုံပြင်ရေးလုပ်မယ်မလောရပါနဲ့ဆိုတာပါပဲအဲ့ဒီအချိန်တော့ဒေါ်ဆန်းစုကြည်နဲ့ NLD ဟာတမနာဦးသိန်းစိန်ရဲ့ဖွဲ့စည်းပုံပြင်ရေးနီးနာကိုလက်မခံခဲ့ကြပါဘူးဖွဲ့စည်းပုံပြင်ရေးအတွက်တိကျအကောင့်နဲ့ဖော်ရမယ်ဆိုတဲ့သဘောမျိုးပဲရှိခဲ့တာပါနောက်ပိုင်းတော့ဆန်းစုကြည်ဦးဆောင်နဲ့ NLD အစိုးရအာဏာရလာတဲ့အခါတမနာဦးသိန်းစိန်ထားရခဲ့တဲ့ NCA လမ်းကြောင်းအတိုင်း21ရာစုပင်လုံညီလာခံတွေဆက်လုပ်ပါတယ်ဖွဲ့စည်းပုံပြင်ရေးတိကျအကောင့်ထည့်ဖော်မယ်ဆိုတာမပြောတော့သလိုလှုပ်ရှားမှုတွေလည်းဆက်မလုပ်တော့ပါဘူးနောက်ပိုင်းမှာဒေါ်ဆန်းစုကြည်ကိုယ်တိုင်21ရာစုပင်လုံကရလာတဲ့သဘောတူညီချက်တွေအတိုင်းဖွဲ့စည်းပုံပြင်ရေးလုပ်နိုင်တယ်ပြောလာတဲ့အခါအရင်သမနာဦးသိန်းစိန်ပြောခဲ့တဲ့လမ်းကြောင်းအတိုင်းပဲလှုပ်တော့မယ်ဆိုတဲ့သဘောဖြစ်လာတာတွေ့ရပါတယ်
။ကျင်းပပြီးသွားတဲ့ NLD ပါတီဒုတိယအကြိမ်ညီလာခံအပြီးသတင်းစာရှင်းလင်းပွဲမှာပါတီဥက္ကဋ္ဌနှစ်ဒေါက်တာစောမြင့်မောင်ကပင်လုံညီလာခံကနေရလာတဲ့သဘောတူညီချက်တွေကိုလွှတ်တော်တင်လွှတ်တော်ကပြည်ထောင်စုသဘောတူညီချက် Union Accord တရက်ချမှတ်ပြီးဖွဲ့စည်းပုံပြင်သွားနိုင်တယ်လို့ပြောဆိုခဲ့ပါတယ်။ဒီအချက်ကိုကြည့်လိုက်ရင် NLD ဟာဖွဲ့စည်းပုံပြင်ရေးတီးခြားလှုပ်ရှားစ조사သွားတော့မှာမဟုတ်ဘဲ21ရာစုပင်လုံညီလာခံသဘောတူညီချက်တွေကနေတဆင့်ပဲ조사သွားတော့မယ်လို့မှတ်ယူရပြီးအချိန်အများကြီးယူရအောင်မယ်ဖြစ်ကြပါရှင်။